ပြီးခဲ့တဲ့ဖေဖော်ဝါရီလ18ရက်နေ့ညကရှမ်းပြည်တောင်ပိုင်းတောင်ကြီးမြို့နယ်58မိုင်ကွာမှာရှိတဲ့စီဆိုင်မြို့ကစစ်ဖက်ဆိုင်ရာလုံခြုံရေးစရဖနဲ့အစိုးရတပ်တွေဖြစ်တဲ့တပ်မ423ကိုဗိုလ်မှူးကြီးခွန်သူရင်ခေါင်းဆောင်နဲ့ PMLA ခေါ်ပအိုးအမျိုးသားလူမျိုးရေးတပ်ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်တိုက်ပွဲဖြစ်ပွားပြီးတဲ့နောက်ရှမ်းပြည်လူမျိုးပေါင်းစုံလူမျိုးရေးတပ်ရလလဖအဖွဲ့နောင်ထော်ခြေဆိုင်လက်ရှိဗဟိုဌာနချုပ်ခေါင်းဆောင်3ဦးဖြစ်တဲ့ဥက္ကဋ္ဌဦးစောတာကလေးဒုဥက္ကဋ္ဌခွန်စိန်ရွှေနဲ့နိုင်ငံရေးမှူးဦးစိုးအောင်လွင်တို့ကိုစစ်တပ်ကခေါ်ယူထိန်းသိမ်းခဲ့တာဖြစ်ပါတယ်။အခုလိုရှမ်းခေါင်းဆောင်တွေကိုခေါ်ယူထိန်းသိမ်းရတဲ့ဖြစ်ရဟာတောခိုအဖွဲ့ဖြစ်တဲ့ပအိုးအမျိုးသားလူမျိုးရေးတပ်ဖြစ်တဲ့ဗိုလ်မှူးကြီးခွန်သူရိန်တို့တပ်ရဲ့ပြစ်ခတ်မှုဟာလက်ရှိရလလဖအဖွဲ့ကိုဦးဆောင်နေတဲ့နောင်ထော်ခြေဆိုင်ဦးစောတာကလေးတို့အဖွဲ့ကကာကွယ်ကူညီပေးထားလို့ဖြစ်တယ်ဆိုပြီးစွပ်စွဲနေတယ်လို့သိရပါဗျ။တိုက်ပွဲဖြစ်ပွားပြီးနောက်ပိုင်းအရှေ့ပိုင်းတိုင်းစစ်ဌာနချုပ်မှစစ်တပ်အရာရှိတွေနဲ့ရလလဖခေါင်းဆောင်တွေရဲ့ဆွေးနွေးမှုမှာတောခိုအဖွဲ့ဖြစ်တဲ့ဗိုလ်မှူးကြီးခွန်သူရိန်တို့အဖွဲ့ကအခုလိုမြမစစ်တပ်ကိုဝင်ရောက်တိုက်ခိုက်တာကိုအကြောင်းပြပြီးလက်ရှိရှမ်းပြည်လူမျိုးပေါင်းစုံလူမျိုးရေးအဖွဲ့ရလာလာဖကိုလက်မှတ်ထိုးပြီးလက်နက်အခိုင်းနဲ့ပြန်ပြီးတောခုမလားလက်နက်ချမလားဆိုတဲ့မေးခွန်းတွေထုတ်ပြီးဖိအားပေးအကြက်ကင်နေတယ်လို့ရလာလာဖနဲ့နီးစပ်သူရှမ်းနိုင်ငံရေးလှုပ်ရှားသူစိုင်းမင်းလွင်ကပြောပါတယ်ပြီးခဲ့တဲ့18ရက်နေ့ကဗိုလ်မှူးကြီးခွန်သူရိန်တို့အဖွဲ့ပြစ်ခတ်မှုကြောင့်နားဖဘက်ကရဲတပ်တက်တူစစ်တပ်တက်တက်ကြီးတူတေဆုံသွားခဲ့ပါတယ်။ဒဏ်ရာရခဲ့တဲ့သူတွေကိုအရေးပေါ်ဆေးရုံကိုတင်ထားရတယ်လို့လည်းသိရပါတယ်။စစ်စိုးရတက်ကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့ဗိုလ်မှူးကြီးခွန်သူရိန်အဖွဲ့ဟာရလလဖနယ်မြေကနေကရင်နီနယ်မြေဘက်ကိုစုခွာသွားကြတဲ့အတွက်စစ်စိုးရတက်တွေကလိုက်လံတိုက်ခိုက်ပေမဲ့မမိလိုက်ဘူးဖြစ်တယ်လို့သိရပါတယ်။အခုလက်ရှိရှမ်းပြည်နယ်အတွင်းမှာရှေ့ဖြစ်လာမဲ့နိုင်ငံရေးအခြေအနေကအတော့ကိုတင်းမာနေပြီးရလလဖဌာနချုပ်ရဲဘော်တွေကလည်းလွယ်လွယ်နဲ့အညံ့ခံမှာမဟုတ်သလိုသူတို့ခေါင်းဆောင်လူကြီးတွေကိုအခုလိုစစ်တပ်ကခေါ်သွားပြီးထိန်းသိမ်းထားတာနှစ်ရက်ရှိနေပြီဖြစ်တဲ့အတွက်တပ်ကိုအစင်းနဲ့ပြင်ထားပြီးအခြေအနေကိုစောင့်ကြည့်နေကြတယ်လို့သိရပါတယ်တောင်ကြီးမြို့ပေါ်မှာရှိတဲ့ရလလဖရုံးကိုလည်းစစ်ဖက်ရဲအဖွဲ့ကစောင့်ကြပ်ထားပြီးဖုန်းလိုင်းကိုလည်းဖြတ်တောက်ထားသလိုတောင်ကြီးမြို့ပေါ်ကဖုန်းလိုင်းတွေကိုလည်းဖြတ်တောက်ထားတယ်လို့သိရပါတယ်အခုလိုရလလဖဘက်ကလည်းမြမစစ်တပ်ရဲ့ဖိအားပေးမှုအပေါ်အငြင်းခံမဲ့ပုံမရှိတဲ့အပြင်ဗိုလ်မှူးကြီးခွန်သူရိန်တို့အဖွဲ့ကလည်းစစ်ကြေညာထားတဲ့အတွက်စီဆိုင်မြို့လူလူကစစ်ပွဲဖြစ်မဲ့အရေးအယောင်တွေမြင်ရလို့စိုးရိမ်နေကြတယ်လို့ရှမ်းနိုင်ငံရေးလှုပ်ရှားသူတွေကပြောပါတယ်။ရှမ်းပြည်နယ်လူမျိုးပေါင်းစုံလူမျိုးရေးအဖွဲ့ရလလဖအဖွဲ့ဟာ1994မှာစစ်စိုးရနဲ့အပြစ်ခတ်ရဲစဲထားပြီး2003ခုနှစ်နောက်ပိုင်းမှာအုပ်စု3စုခွဲထွက်သွားတာဖြစ်ပါတယ်။နောင်ထော်ခြေဆိုင်ဗဟိုဌာနချုပ်ရုံးအဖွဲ့ဖြစ်တဲ့ဗိုလ်မှူးကြီးစောတာကလေးဦးဆောင်တဲ့အဖွဲ့အခုတောခိုသွားတဲ့ဗိုလ်မှူးကြီးခွန်သူရိန်ဦးဆောင်တဲ့အဖွဲ့နဲ့စစ်အစိုးရကိုလက်နက်ချထားတဲ့ဗိုလ်မှူးကြီးခွန်ချစ်မောင်တို့အဖွဲ့ဖြစ်ပါတယ်အခုတောခိုသွားတဲ့ဗိုလ်မှူးကြီးခွန်သူရိန်ဦးဆောင်တဲ့အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်နောင်ထော်ခြေဆိုင်ဗိုလ်မှူးကြီးစောတာကလေးဦးဆောင်တဲ့အဖွဲ့ကိုမြန်မာစစ်တပ်ကအခုလိုခေါ်ယူထိန်းသိမ်းပြီးလက်နက်ချခိုင်းနေတာဖြစ်ပါတယ်ရှင်